အာဏာသိမ်းစစ်ကောင်စီအတွက်လက်နက်ငွေကြေးထောက်ပံ့မှုကိုနိုင်ငံတကာကပြစ်မှတ်ထားအရေးယူဖို့အတွက်မတ်လ၈ရက်ဂျနီဗာကုလသမဂ္ဂရုံးမှာပြုလုပ်တဲ့တန်တမန်ရှင်းလင်းပွဲမှာအမျိုးသားညီညွတ်ရေးအစိုးရ NUG ကတောင်းဆိုလိုက်ပါတယ်တက်ရောက်လာတဲ့နိုင်ငံတကာတန်တမန်တွေတန်ရာရှိတွေကို NUG လူခွင့်ဝင်ကြီးဦးအောင်မျိုးမင်းကမြန်မာနိုင်ငံအခြေအနေတွေနဲ့အတူစစ်ကောင်စီရဲ့လူခွင့်ချိုးဖောက်မှုတွေကိုတင်ပြခဲ့တာဖြစ်ပြီးစစ်ကောင်စီအတွက်လက်နက်ခဲယမ်းတဲ့ငွေကြေးအပြင်လူအသေးပြောက်များတဲ့လေကြောင်းတိုက်ခိုက်မှုတွေမလုံနိုင်အောင်လေယာဉ်စီတင်သွင်းမှုကိုပါနိုင်ငံတကာကနေပိတ်ပင်အရေးယူဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်။လက်ရှိမြန်မာအခြေအနေနဲ့ပတ်သက်ပြီးနိုင်ငံရဲ့အတိုက်ခံအင်အားစုရဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့နယ်မြေစုံမမှုအရသာအုပ်ချုပ်ရေးနဲ့တရားဥပဒေစုံမမှုတွေကိုရှင်းလင်းပြောကြတာပါ။ဒါအပြင်စစ်ကောင်စီကိုတွန်းလှန်နေတဲ့တိုင်းရင်းသားအဖွဲ့အစည်းတွေနဲ့ NUG ကိုဗန္ဒာရေးဤပညာအကူအညီတွေလူသားစာနာမှုအကူအညီတွေတိုက်ရိုက်ပေးရဖို့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ်26969ပါတောင်းဆိုချက်တွေကိုလိုက်နာလာအောင်ဆက်ပြီးကြိုးပမ်းပေးဖို့နဲ့မြန်မာအရေးကုလသမဂ္ဂကဂုဏ်ရပို့ပြီးလှုပ်ဆောင်ပေးဖို့ပါတောင်းဆိုတာဖြစ်ပါတယ်။လူခွင့်ရေးကောင်စီအနေနဲ့လည်းမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးတာဝန်ခံတာဝန်ယူမှုရှိလာအောင်နည်းလမ်းတရားဖို့တိုက်တွန်းခဲ့တယ်လို့ NUG ဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်။